ပြစ်ခက်ရဲဆဲရေးတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတိဆောက်ရေးနဲ့ပတ်သက်လို့သုံးသပ်ဆွေးနွေးဖို့ကချင်လွတ်မြောက်ရေးအဖွဲ့ KIO နဲ့မြန်မာအစိုးရကိုယ်စားလှယ်အဖွဲ့တို့ဟာမြစ်ကြီးနားမှာမကြခင်တွေ့ဆုံဖို့ရှိပါတယ်။ KIO ဘက်ကနှစ်ဖက်ဆွေးနွေးရေးကန့်လန့်ချက်ကိုမြန်မာအစိုးရဘက်ကတုံ့ပြန်လိုက်တာပါ။ကချင်လွတ်မြောက်ရေးအဖွဲ့ KIO အနေနဲ့မြန်မာအစိုးရနဲ့ဆွေးနွေးဖို့ဘာကြောင့်ကန့်လန့်ခဲ့ရသလဲဆိုတာကိုတော့ KIO အဖွဲ့ရဲ့ငြိမ်းချမ်းရေးညီနိုင်ဆောင်ရွက်ရေးမှူးတဦးဖြစ်သူဦးတောင်ခါက VOA ကိုအခုလိုရှင်းပြပါဗျ။
ကျွန်တော်တို့ KIO ကိုကြတော့ဒီဥစားဝင်ကြီးအောင်မင်းနဲ့စဆွေးနွေးတဲ့အချိန်မှာစနစ်ပြည့်တဲ့အချိန်မှာရှင်နေရရကိုပေါ့ပြန်လေသုံးသပ်ဆွေးနွေးခဲ့ပါတယ်။အခုဒီတစ်ခေါက်ရဲ့ကန့်လန့်ချက်ဟာ review on the process ပဲ။ဟောကျေဦးကြတော့ရှင်ရက်နေ့ကိုကျွန်တော်ကန့်လန့်ထားတယ်။ဒါပေမဲ့အစိုးရဘက်ကလည်းအဆုံးဆုံးကြောင့်3ရက်နေ့ကိုပြန်ကန့်လန့်တယ်။အဲ့ဒီပေါ်မှာဒီရှိရသေးဘူးဒီကနေ့မှအစည်းအဝေးလုပ်နေတယ်ဆိုတော့ပုံသဏ္ဍာန်ချုပ်ကစီးရေးဆုံးဖြတ်ချက်ကျွန်တော်မရှိရသေးဘူ
း KIO ဘက်ကကန့်လန့်တဲ့စာကို April 29ရက်နေ့ကလက်ခံရရှိခဲ့ပြီးမနေ့ကအကြောင်းပြန်ကြားခဲ့တယ်လို့အစိုးရရဲ့မြမငင်းချင်းရေးစင်တာ MPC ရဲ့အကြီးတန်းအကြံပေးဦးလှမောင်ရွှေက VOE ကိုပြောပါတယ
်အဲ့မနေ့ကပဲဝင်ကြီးပေါ့မင်းအနေနဲ့ KIO နဲ့ရက်ညှိနှိုင်းနဲ့အနေနဲ့ကျွန်တော်စာပြန်ထားပါတယ်ခင်ဗျာအဲ့တော့ဝင်ကြီးအနေနဲ့တော့ဒီ10ရက်နေ့မှာတော့ကျွန်တော်ဒီဘက်မှာ summit အာဆီယံ summit တွေပါလေရှိတဲ့အတွက်12ရက်နေ့နောက်ပိုင်းကိုပြန်ပြီးတော့ကန့်လန့်ထားပါတယ်ခင်ဗျအဲ့ဒီဟို KIO ဘက်ကအကြောင်းပြန်တော့ဝင်ကြီးဘောင်မှာစောင့်နေပါတယ
် KIO ဘက်ကလည်းတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတည်ဆောက်နိုင်ရေးအတွက်ကြိုးပမ်းဆောင်ရွက်နိုင်ဖို့မျှော်လင့်ထားကြောင်းဦးတောင်ခါကဆိုပါတယ်
ကိုရနဲ့ဝင်ကြီးအောင်မင်းနေနဲ့ညီနိုင်ဆွေးနွေးတဲ့ဟာကတစ်နှစ်ပြည့်သွားပါပြီဆိုတော့ဒီနေ့ဒီသွားပဲပဲလေကျွန်တော်တို့ကြားထဲမှာဒီယုံကြည်မှုရှိဆောက်တဲ့အပိုင်းညအောက်ခြေမှာတိုက်ပွဲတွေဆက်ဖြစ်နေတဲ့ဟာတွေအဆဆအရာရာကိုပြန်လည်သုံးသပ်ဖို့အတွက်ပါဆိုတော့အခုနေစင်ရနေ့ဟာကျွန်တော်တို့မြစ်ကြီးနားမှာစီးပွဲလုပ်တာဒီနေစင်ရနေ့ကတနည်းပြည့်ပါတယ်ဆိုတော့အဲ့ဒီအပေါ်မှာကျွန်တော်တို့အခြေခံပြီးတော့ကမ်းလှမ်းခြင်းဖြစ်ပါတယ်
အခုလာမယ့်မေလ19နဲ့20ရက်တွေမှာလဲမြမငင်းကြီးစင်တာနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တပြည်လုံးအပြစ်ခက်ရဲဆဲရေးညှိနှိုင်းဆောင်ရွက်ရေးအဖွဲ့ NCCT နဲ့သဘောတူစာချုပ်ချုပ်နိုင်ဖို့ဆွေးနွေးပွဲတွေကျင်းပဖို့နှစ်ဖက်သဘောတူညီချက်ရထားပြီးပြီလို့ဦးလာမောင်ရွှေကပြောပါတယ်မြမအစိုးရဘက်ကတော့အပြစ်ခက်ရဲဆဲရေးညှိနှိုင်းဆွေးနွေးပွဲတွေဖြစ်မြောက်အောင်ဆက်လက်အကောင်အထည်ဖော်သွားမှာဖြစ်တယ်လို့လည်းသူကဆိုပါတယ်
ကျွန်တော်တို့အနေနဲ့ဒီ2010ခုမှာပြိပခါတွေပြန်ဖြစ်ပြီးတဲ့နောက်ပိုင်းမှာဒီရှေ့မှာလည်းကျွန်တော်တို့ဒီဒုက္ခဆက်ဆောင်ရတဲ့ဒါဟုတ်ကဲ့ဦးသိန်းစောတို့ဟုတ်ကဲ့ဦးအောင်ပေါင်းတို့လည်းအစောပိုင်းနေ့ကသွားပြီးတော့ကျွန်တော်တို့ဆက်တွေ့ပြီးဆောင်ရွက်ခဲ့ပါတယ်နောက်ပိုင်းမှာတော့ကျွန်တော်အစိုးရဘက်ကဒီဒုက္ခဆောင်ရွက်တဲ့ဒီဦးအောင်မင်းအနေနဲ့ဒီ9ချိန်ပြည့်ပြည့်အပြင်မှာကျွန်တော်တို့ဒီလိုက်ပြီးတော့ဒီလိုဇွဲဝိုင်းရောက်အောင်လို့ကျွန်တော်ဆောင်ရွက်ခဲ့ရပါတယ်။အဲ့ဒီရဲ့နောက်ပိုင်းမှာတော့အခုကျွန်တော်တို့မြစ်ကြီးနားမှာနှစ်ချိန်ကျွန်တော်တို့ဒီ official meeting တွေကျွန်တော်တို့လုပ်နိုင်ခဲ့ပြီးသားဖြစ်တယ်။အခုပြည့်မဲ့ပွဲကတော့တတိယကြိမ်ဖြစ်ပါလိမ့်မယ်။အဲ့တော့ကျွန်တော်တို့ဘက်ကမှတ်ယူတာတော့ငင်းငင်းရေးဟာဂျင်းမီဆော့ပြီးတော့အပြန်လာနှိမ့်နိုင်ရမယ်သဘောတော်ပါပါဖြစ်တဲ့အတွက်စနေပွဲတွေရှိနေလို့လူပါတယ်။အခုလည်း KIO ဘက်ကအခုပြုတော်ကိုဝင်ပြီးဦးအောင်မင်းတို့အနေနဲ့ဒါကိုတဘောတူရရရှိတဲ့အချိန်ဖြစ်တော့အဲကျွန်တော်တို့နောက်ဆုံးတွေ့ခဲ့တာအောက်တိုဘာလမှာတွေ့ခဲ့ပါတယ်အဲ့တော့အောက်တိုဘာလနေပြီးတော့အခုဈာထဲမှာလည်းပြန်လည်ပြီးတော့နှစ်ဖက်32ကြာရှိတာဒီလဲပုံသက်ဖို့တစ်ခုပါပါလိမ့်မယ်နောက်တစ်ခုကတော့ဒီကဆွေးနွေးမဲ့အာဂျင်နာလည်းနှစ်ဖက်ကောင်းဆောင်နေနေလဲတော့အခုကလည်းဆက်ပြီးတော့ဆင်းရဲနေပါတယ
်အခုလာမဲ့ဒီ KIO နဲ့မြန်မာအစိုးရကိုယ်စားလှယ်တွေရဲ့ဆွေးနွေးပွဲကို NCCT တိုင်းရင်းသားကိုယ်စားလှယ်ခေါင်းဆောင်တွေအပါအဝင်ကုလသမဂ္ဂအတွေ့အမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်မစ္စတာ Vijay Namiya နဲ့တရုတ်အစိုးရကိုယ်စားလှယ်တို့ကလည်းလေလာသူတွေဖြစ်ဖိတ်ကြားသွားမှာဖြစ်တယ်လို့ KIO ကပြောကြားထားပါတယ်ရှင်